လိုက်စင်ရနိုင်ငံခြားငွေလဲလှယ်တဲ့လုပ်ငန်းတွေအနေနဲ့အမေရိကန်ဒေါ်လာကိုဗဟိုဘဏ်ကနေ့စဉ်သတ်မှတ်ပေးထားတဲ့ရည်ညွှန်းလဲလှယ်နှုန်းရဲ့အထက်အောက်3.5%ခန့်နှုန်းအတွင်းမှာပဲအယောင်းဝယ်ပြုလုပ်ရမယ်လို့ဗဟိုဘဏ်ရဲ့တာဝန်ရှိသူကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမုံကပြောပြမှာပါရှင
်။နိုင်ငံခြားငွေကိုတရားဝင်အယောင်းဝယ်လုပ်ခွင့်ရတာတဲ့လုပ်ငန်းတွေအနေနဲ့ဗဟိုဘဏ်ကနေ့စဉ်သတ်မှတ်ပေးထားတဲ့ရည်ညွှန်းငွေလဲတန်ဖိုးရဲ့အထက်အောက်3.5%ခန့်နှုန်းအတွင်းမှာပဲအယောင်းဝယ်လုပ်ရမယ်လို့ဗဟိုဘဏ်ကနိုဝင်ဘာလ9ရက်နေ့ညနေပိုင်းမှာထုတ်ပြန်လိုက်ပါတယ်။ဒီညွှန်ကြားချက်ကိုနိုဝင်ဘာလ10ရက်ကစပြီးလိုင်စင်ရငွေလဲလုပ်ငန်းအားလုံးကလိုင်းနိုင်ရမှာဖြစ်တယ်လို့ဗဟိုဘဏ်ရဲ့ဒုဥက္ကဋ္ဌဦးဝင်းတော်က VOA ကိုပြောပါတယ်
။ဒီလေပြားပိုင်းလေဒီလေကျင်းရတဲ့ဒါမှရှိရမနည်းချင်းကြပါဘူး။နောက်ကုန်ရနေပြီးတော့ဆက်ရမနည်းချင်းပါအားလုံးပါပဲ။ဒီကျင်းနေမှုတစ်ခုလုပ်တာပါပဲ။ဈေးကွဈေးမှာအလုံးကျော်ပြည်သက်မှာမရှိအောင်လိုင်းနာတစ်ခုနေနဲ့ဒါမိမိတစ်ခုပေါ့နော်။
လိုင်စင်ရပြင်ပငွေလဲကောင်တာတွေကတော့ဒါဟာဒေါ်လာအလွန်အကျွံပြန့်မတတ်အောင်ဗဟိုဘဏ်ဘက်ကလှုပ်ဆောင်မှုတစ်ခုလို့မြင်ပါတယ်ဒေါ်လာနဲ့ကျပ်ငွေလဲလဲနှုန်းဈေးကွက်အပြောင်းလဲကတော့နိုဝင်ဘာလ10ရက်နောက်ပိုင်းမှာပဲခံမှန်းနိုင်လိမ့်မယ်လို့ငွေလဲလုပ်ငန်းတွေတချို့ကပြောပါတယ
်ဒီမှာဒီဒေါ်လာရဲ့ကုသလာပေါ့တန်တက်နေတယ်လို့ဆိုတော့အနေထားရဆိုရင်ဒေါ်လာဈေးတန်းတစ်ခုကအဲ့ဒါကြီးတစ်ခုကိုပို့ဘူးလေအမအမြင်ကတော့ဒေါ်လာကိုသူတို့အနေထားတစ်ခုပေါ့နော်ဆွဲထင်းလိုက်ရတော့ရှင်နေချင
်းရန်ကုန်ကကမ္ဘာရွှေနဲ့ဒေါ်လာဈေးကွက်အကြံပေးလုပ်ငန်းတစ်ခုရဲ့တာဝန်ခံတယောက်ပြောသွားတာပါဗဟိုဘဏ်ကပြီးခဲ့တဲ့အောက်တိုဘာလထဲမှာ American Dollar တန်ပေါင်း130ကိုထုတ်ရောင်းခဲ့ပါတယ်။ဒါက February လနောက်ပိုင်းမှာအများဆုံးရောင်းချခဲ့တာပါ။ November လ10ရက်နေ့မှာ American Dollar တန်30ကိုနောက်ဆုံးအကြိမ်ထုတ်ရောင်းပြီးကြားထဲမှာထုတ်ရောင်းတာမျိုးမရှိသေးပါဘူး။ဗဟိုဘဏ်ကပုံမှန်ထုတ်ရောင်းနေမယ်ဆိုရင်တော့ဒေါ်လာဈေးကွက်ကိုအတိုင်းအတာတစ်ခုအထိထိန်းထားနိုင်လိမ့်မယ်လို့ရန်ကုန်တိုင်းရွှေလုံငန်းရှင်များအသင်းဥက္ကဋ္ဌဦးမျိုးမြင့်ကပြောပါတယ
်။ဒေါ်လာဈေးရလည်းထုတ်နေအောင်လို့ဒီလိုနည်းနည်းကျင့်နေတာထောက်ရောင်းနိုင်တော့တစ်ခုကြာပါမှာပေါ့။ဒါနဲ့ဒီဆိုရင်တော့ပြည်ရဲ့စစ်တပ်ကမှကျန်တဲ့စကင်းရောဖြစ်နိုင်နေပြီ။
နိုဝင်ဘာလ9ရက်နေ့မှာဗဟိုဘဏ်ကတက်မှတ်ထားတဲ့ American Dollar ရဲ့တန်ဖိုးဟာ1985ကျပ်ဖြစ်ပါတယ်။ပြင်ပကငွေလဲလုပ်ငန်းတွေမှာတော့ဒေါ်လာကို1925ကျပ်ကနေ1948ကျပ်ကြားမှာအယောင်းဝယ်လုပ်နေကြတာပါ။မြန်မာရွှေဈေးကတော့အခောက်ရွှေတစ်ကျပ်သားကို18,900ကျပ်ဝန်းကျင်ဈေးရှိပါတယ်။တရုတ်နှစ်တက်ကူးချိန်ကလည်းနှီးကပ်လာတဲ့အတွက်ကမ္ဘာရွှေဈေးကလည်းအမြင့်ပိုင်းမှာရှိနေအောင်ပါပါ။ဒီတော့တွင်ပြည်တွင်းကပို့ကုန်လုပ်ငန်းရှင်တွေရဲ့ဒေါ်လာဝင်ငွေကိုတစ်လအတွင်းစင်းရှင်းပေးရမယ်လို့ဗဟိုဘဏ်ကထုတ်ပြန်ထားတာလည်းရှိတဲ့အတွက်ဈေးကွက်မှာဒေါ်လာဝယ်ယူမှုတွေများလာနိုင်တယ်လို့ခန့်မှန်းပြီးဒေါ်လာဈေးတကြောပြန်တရိပ်ပြတ်နေတာလည်းဖြစ်ပါတယ်ခင်ဗျာ